to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 28ရက်ဗုဒ္ဓဦးနေ့မနက်ဖြန်စီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တဲ့လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်ပါဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်စီစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်တို့လင်ရကြဝဲလာကြောတော့ဒီဟို drone လဲစစ်ပါတာပေါ့ဒီလို6စစ်ပ
ါကရင်ပြည်နယ်မှာတပ်စခန်းအသိမ်းခံရတဲ့စစ်ကောင်စီကကရင်ကျွော်ရီကိုလက်တုံပြန်ပုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရဲ့အကျိုးသက်ရောက်မှုအပေါ်အမေရိကန်ပါမောက္ခတအူတုံးသက်ချက် CDM ပါဝင်တဲ့ဝန်ထမ်းများစာဝဲနေရဲ့အခက်အခဲရင်ဆိုင်နေရတဲ့တရင်တွေနားဆင်ရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့တရင်ပတ်စင်ကဏ္ဍဖြစ်တဲ့အင်္ဂါစကားဝိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုတော့ဗုဒ္ဓဟူးနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကောင်မြတ်သူတို့ကပြောပြပေးမှာပါ။အ
ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်တက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးဂျာဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်စစ်တပ်ကြီးကကိုယ်တိုင်တက်ရောက်သဘောတူခဲ့တယ်လို့ဆိုရဲအာဆီယံရဲ့မြန်မာရေးအထူးစည်းဝေးပွဲရလတ်ဘုံသဘောတူညီချက်မှာနိုင်ငံတွင်းအကြံဖတ်မှုတွေချက်ချင်းရပ်ဖို့ပါရှိပြီးဒါဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်လူပေါင်း950ကျော်သေဆုံးခဲ့ရပြီဖြစ်တဲ့ပြဿနာကြီးကိုအဆုံးသတ်နိုင်ရေးအရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကအင်ကာနီမှာပြောဆိုထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ဒီဂရီကဝတ်ကိုလေးစားလိုက်နာဖို့ရည်ရွယ်ထားသလားဆိုတာကိုဒီမိုကရေစီပြန်လည်ကျင့်သုံးရေးနိုင်ငံတော်ငြိမ်းချမ်းစွာဆန္ဒပြကြတဲ့မြန်မာလူထုကိုအသိပေးဖို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကအင်္ဂါနေ့ကအိပ်ဖွင့်ပေးစာတစ်စောင်ပေးပို့တောင်းဆိုထားပါတယ်။မြန်မာလက်နက်ကင်တပ်ဖွဲ့တွေကြောင့်အသက်ဆုံးရှုံးရမယ့်အရေး၊ဒဏ်ရာရမယ့်အရေးနဲ့တရားဥပဒေမဲ့ဖမ်းခံရမယ့်အရေးစိုးရိမ်စရာမလိုပဲဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြမှုအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့မြန်မာလူထုရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့ဂရိကဝတ်မျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလူသီးရှင်ကြားပေးအပ်ဖို့ကိုလည်းအိပ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်။စစ်တပ်ကြီးကထိ ंछ ုပ်တဲ့တပ်ဖွဲ့တွေကတိုက်ခိုက်မဲ့အရေးစိုးရိမ်စရာမလိုပဲအခြေခံလူ့အခွင့်အရေးကိုလွတ်လပ်စွာကျင့်သုံးခွင့်ရလာနိုင်ပြီလို့ယုံကြည်နေကြသူတွေအတွေ့ဒီဂရိကဝတ်ကတရားရှင်ရဲ့တမျှအရေးကြီးပါတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်တပ်ကြီးကဘူချုံမှုကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာမယ်လို့မပြောသေးပါဘူးနိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်အခြေခံပြီးမှအာဆီယံခေါင်းဆောင်တွေရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့သူဦးဆောင်တဲ့စစ်ကောင်စီကအင်ကာနစ်မှာထုတ်ပြန်ထားပါတယ်ရှင်။မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးသပ်ပြီးအာဏာသိမ်းစစ်တပ်အကျိုးရှိစေမဲ့လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနစ်မှာတိုက်တွန်းပါတယ်။မြန်မာအစိုးရဝန်ကြီးဌာနတွေကလုတ်ကင်နေတဲ့အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာဖွံ့ဖြိုးမှုအကူအညီတွေနဲ့စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့ပတ်သက်နေတဲ့တခြားသောအထောက်အပံ့တွေကိုဂျပန်ဘက်ကချက်ချင်းရပ်ဆိုင်းပေးဖို့ HRW ကတောင်းဆိုတာဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးနောက်မြန်မာနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီသစ်တွေထပ်ပေးတာမျိုးမလုပ်ဘူးလို့ဂျပန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့ရှိပြီးသားစီမံကိန်းတွေအရေးကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူး။2019ခုနှစ်အတွင်းဂျပန်ကမြန်မာကိုချင်းငွေဒေါ်လာတန်း1600ချထားပေးခဲ့ပြီးထောက်ပံ့ကူညီမှုအဖြစ်ဒေါ်လာတန်း140လေးကျင့်တင်နှံပေးမှုဆိုင်ရာအကူအညီဒေါ်လာ62တန်းထိပေးခဲ့တယ်လို့နောက်ဆုံးထုတ်စင်းတွေမှာဖော်ပြပါတယ်။လမ်းမော်ထွက်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နဲ့ပြစ်ခတ်နေတဲ့အခြေအနေမှာဂျပန်အနေနဲ့စောင့်ကြည့်သုံးသပ်မဲ့ချင်းကပ်မှုမျိုးမဟုတ်ဘဲမြန်မာဆိုင်ရာအကူအညီတွေကိုချက်ချင်းတာဝန်ယူမှုရှိရှိပြန်လည်သုံးသပ်ဖို့ HRW ရဲ့အာရှဆိုင်ရာစီစဉ်တာဝန်ခံ Tapping Kasai ကတိုက်တွန်းထားပါတယ်။ ဆီယနာသိန်းဆန်းကျင်ဆန္ဒပြသူတွေကိုစစ်တပ်ကဆက်လက်ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်နိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ပျောက်ကြားပုံစံနဲ့ဆက်လက်ဆန့်ကျင်နေကြပါတယ်ရန်ကုန်မြို့မှာဆီယနာရှင်ဆန့်ကျင်ဆန္ဒပြတဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေအဖွဲ့ကအင်အားရာချီပါဝင်တဲ့ဆန္ဒပြလူငယ်တွေလုံခြုံရေးအခြေအနေပေါ်မူတည်ပြီးတရက်တပြတ်ဆန္ဒပြပွဲတွေအင်္ဂါနေ့ကလုပ်ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့အဝင်မှာတော့မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအင်္ဂါနေ့ကထိတ်တိုက်တိုက်ခိုက်ကြပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ပြီးမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့လူမီးတွေနဲ့ပြန်ခုခံနေကြတဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့ကလူငယ်တဦးက VOA ကိုပြောပါတယ်
။အခုသူတို့ပထမတားဆီးနားမှာဆက်ကြီးအထိုင်ထားတော့မှဒီဘက်ကိုတောက်လျှောက်ထုနေတာ။ဟိုလက်နဲ့ကြည့်တော့ဆက်ပင်းသားကြီးနဲ့တင်တာ။ပခုံးထမ်းလောင်ချရောပါတယ်။ဟိုကျွန်တော်တို့ကတူမီးတွေနဲ့ဖြစ်နေတာ
။တချိန်တည်းမှာပဲဆနပြလူငယ်တွေကရင်မျိုးသားအစီအယုံ KNU ရဲ့တပ်စခန်းတစ်ခုမှာစစ်တင်တန်းတက်နေတဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်လာပါတယ်ရှင်။ထိုင်းနယ်စပ်မြန်မာဘက်ခြမ်းကင်းပြည်နယ်ထဲမှာအင်္ဂါနေ့ကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ခြမ်းကကြေးရွာတွေကရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ထိုင်းနိုင်ငံမဟောင်းဆောင်ခရိုင်နဲ့တန်လွင်မြစ်သာချထားတဲ့ကရင်ပြည်နယ်ဖားပုံခရိုင်တော်လဲထာမှာအခြေစိုက်တဲ့မြန်မာစစ်တပ်စခန်းတစ်ခုကိုအင်္ဂါနေ့မှာကရင်လက်နက်ကင်တပ် KNU ကတိုက်ခိုက်သိမ်းပိုက်တာပါ။အင်္ဂါနေ့မနေ့အစောပိုင်းကတည်းကလက်နက်ကြီးပစ်ခတ်သန်းတွေကြားရတဲ့အကြောင်းထိုင်းဘက်ကဒေသခံတွေကပြောပါတယ်ထိုင်းနိုင်ငံမဟောင်းဆောင်ခရိုင်မဲဆလစ်ရွာကရွာတကြီးကတော့ထွက်ပြေးလာတဲ့ရာနဲ့ချီတဲ့ရွာသားတွေကိုစာတင်ချောင်းမှာခိုလုံခွင့်ရအောင်စီစဉ်ပေးထားပါတယ
်เราไม่เคยได้ยินเสียงอย่างนี้มาเนาะแล้วเราก็ไม่เคยเห็นพี่น้องหนีขึ้นมา
ดิโลตะหนักปิ๊กขัดตันမျိုးကိုအရင်ကမကြားဘူးပါဘူးတဲ့လူတွေထွက်ပြေးလာတာလည်းမကြုံဘူးပါဘူးတဲ့။နေဆက်တလျှောက်မှာနေနေချက်ရတာကြောင့်သူအပါဝင်ရွာသားတွေအလုံးစိတ်ကူးကြတယ်လို့သူကပြောခဲ့တာပါ။မြမဘဲချမ်းတန်လင်းမြကန်းပြီးမှမြမစစ်တပ်စခန်းတစ်ခုကျပြီးတဲ့နောက်စစ်တပ်ဘက်ကလေချောင်းကနေတိုက်ခတ်ခဲ့တယ်လို့လဲ KNU ကရောထိုင်းအာဏာပိုင်တွေရဲ့အပြောကိုပါကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုစတန်ဖို့တက္ကသိုလ်ရှော်ရင်စတိုင်အေရှားပစိဖိတ်သုတေသနဌာနက2022ခုနှစ်အတွက်ရှော်ရင်စတိုင်ဂျာနယ်လစ်ဇင်အဝေါ့ဒ်ကိုသတင်းသမားဦးစွေဝင်းကိုရွေးချယ်တဲ့အကြောင်းအင်္ဂါနေ့မှာကြေညာပါတယ်။စုံစမ်းဖော်ထုတ်သတင်းရေးသားသူနဲ့လူအခွင့်ရေးကာကွယ်ညှင့်တင်သူအဖြစ်လူသိများတဲ့ဦးစွေဝင်းဟာမြန်မာနောင်သတင်းဌာနကိုတွဲဖက်တည်ထောင်သူနဲ့အေဒီတာချုပ်အဖြစ်တာဝန်ယူထားတာဖြစ်ပြီးမြန်မာနိုင်ငံတွင်းကလူမှုဘဝအခြေအနေတွေကိုစုံစမ်းဖော်ထုတ်သတင်းရေးသားနောက်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ဖော်ပြနေတာဖြစ်ပါတယ်။2002ခုနှစ်ကစလို့နှစ်စဉ်ပေးအပ်လာတဲ့ Shorenstein Journalism Award ကတော့စုချင်းငွေကဒေါ်လာ100,000ဖြစ်ပြီးအာရှဒေသတွေရိုက်ခတ်တဲ့အတင်းအဆောင်မခံတဲ့ကိစ္စတွေအရေးထူးချွန်ပြောင်မြောက်စွာဖော်ထုတ်တင်ပြနိုင်တဲ့သတင်းထောက်ကိုရွေးချယ်ချီးမြှင့်တာဖြစ်ပါတယ်ရှင်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိ5.32 kHz 9.83 5.40 kHz 9.83 5.48 kHz 6.53 နဲ့5.90 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တန်ငါဘုတ်တူနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပင်လယ်ဓားရဲတိုက်ခိုက်တာကိုခံရပြီးနှစ်ရက်ကြာပင်လယ်ထဲမျောနေတဲ့ Ranger ဒုက္ခသည်30ကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောင်းအဖွဲ့ကအင်ကာနီကကယ်တင်လိုက်ပါတယ်။မြန်မာပြည်ကထွက်ပြေးလာတဲ့ Ranger ဒုက္ခသည်တန်တန်းလောက်ဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ကဒုက္ခသည်စခန်းတွေမှာဖြစ်တလို့နေထိုင်ကြရတာလည်းဖြစ်ပါတယ်။တော်တော်များဟာလူကုန်ကူးသည်တွေကိုငွေပေးပြီးတော့အန်ဒီယားများနဲ့ပင်လယ်ခီးကိုဖျက်ပြီးအရှေ့အောင်ရှာနိုင်ငံတွေစီကိုထွက်ပြေးကြပါတယ်။အမျိုးသမီး20ဦး၊အမျိုးသား9ဦးနဲ့ကလေး9ဦးပါတဲ့လျှာပြည်ကြဲတောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆပ်ပစားခရိုင်အနီးကစတင်ထွက်ခွာခဲ့ရလို့ကမ်းခြေစောက်တက်မှုအမီရယ်ဟက်ကီကပြောပါတယ်။တနင်္ဂနွေနေ့မှာတော့သူတို့တွေဟာပင်လယ်ဓားတွေရဲ့တိုက်ခတ်ခြင်းခံခဲ့ရပြီးပါလာတဲ့အဖိုးတနာတွေကိုအကုန်ယူပြီးဆက်လီအင်ဂျင်ကိုလည်းဖျက်ဆီးသွားတယ်လို့ဆိုပါတယ်။သူတို့ဟာအစာရေစာသိမ့်မရှိတော့ဘဲပင်လယ်ထဲမျောနေတာဖြစ်ပြီးငါးဖမ်းလေကြီးတွေကကယ်ဆယ်တာကိုစောင့်မျှော်နေကြတယ်လို့ကမ်းခြေစောက်တက်မှုက AFP သတင်းဌာနကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ငါးဖမ်းလေအနည်းငယ်လောက်ပဲရှိတာမို့ပင်လယ်ပြင်ဟာရှင်းရှင်းလင်းလင်းဖြစ်နေပြီးဒီအခြေအနေကိုအတုံးချပြီးလူကုန်ကူးကြတယ်လို့ပေါ်ပြထားပါတယ်။ရ ရဲကတော့အဆိုပါဒုက္ခသည်တွေကိုဗတ်စံချားကျုံးကိုပို့မှဖြစ်တယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းကြားရောက်လာနေတဲ့အိန္ဒိယနိုင်ငံဟာအောက်ဆီဂျင်ပြတ်လတ်မှုဆေးရုံကတည်းနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်ကျန်းမာရေးဆောက်ရှောက်မှုစနစ်ကပျို့လဲနေပြီလို့ဆိုပါတယ်။မြို့တော်နယူးဒယ်လီမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတွေကူးစက်ခံရသူတွေဟာမိသားစုလိုက်ရှိနေပြီးအိမ်မှာနေရင်လည်းအခြေအနေပိုဆိုးလာတဲ့အတွက်ကြောင့်ဆေးရုံတွေကိုမျှော်လင့်ချက်မဲ့စွာရောက်ရှိလာကြတာဖြစ်ပါတယ်။လူတော်တော်များများကလည်းရှားပါးပြက်လက်နေတဲ့ဆေးဝါးနဲ့အောက်ဆီဂျင်ဘူးတွေကိုအပြေးအဝါသွားရောက်ဝယ်ယူနေကြပြီးမောင်ကိုဇေကွက်တွေလည်းကြီးထွားလာနေပါတယ်။ Akash Atuku ဆေးရုံရဲ့ရေးပေါ်ဌာနအကြီးအကဲဒေါက်တာ Sharon Sadiq ကတော့အခြေအနေကိုအခုလိုပြောပါတယ
်။ The situation is critical right now.
အခြေအနေကတော့အရေးပေါ်ဖြစ်နေပါပြီ။ပြီးခဲ့တဲ့တွေ့ကြုံခဲ့ရသမျှလည်းကပ်ဘီရဲ့အဆိုးဆုံးအနေထားကိုရောက်နေတာပါ။ဒီနှစ်ပတ်တည်းမှာကျွန်တော်တို့အတွက်တကယ်ငရဲပြီလို့ဖြစ်လာနေတာပါ။ကြုံခဲ့ရသမျှလည်းအဆိုးဆုံးကျန်းမာရေးအကျပ်တဲကိုဖျက်ဆီးနေရတာမို့မိသားစုဝင်တွေမိတ်ဆွေတွေနဲ့လူမှုမီဒီယာတွေကိုပဲအားကိုးနေရတဲ့မျိုးတော်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်။လူတွေဟာလည်းဗိုင်းရပ်စ်ကူးစက်မှာကိုကြောက်ရွံ့နေကြပြီး brain bulb တွေနဲ့အိမ်တကားတွေကိုတော့မဖွင့်ရကြတော့ဘူးလို့ဆိုပါတယ်။တည်ဆုံးသူအရေးအတွက်မြင့်တက်လာတာမို့ညာဘက်တွေမှာမိသားကြိုကြပြီးစာပနာတွေကလည်းလူသူကင်းမဲ့နေတယ်လို့ဆိုပါရယ်ဆေးရုံတွေမှာလည်းလူပြည့်နေပြီးလူနာတင်ကားတွေနဲ့ဆေးရုံဝန်ထမ်းတွေလည်းမလုံလောက်တော့ဘူးလို့ဆိုပါရယ်ဖြားနာနေသူတွေကိုလည်းမိသားစုဝင်တွေကပဲဆေးရုံပို့နေကြပါရယ်ကျွမ်းကျင်သူတွေကတော့အိန္ဒိယရဲ့ဆယ်စုနှစ်နဲ့ချီပြီးရှေ့ကျခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုပေါ်အလေးမထားခဲ့တာကိုအပြစ်တင်နေကြပြီးလူလူကျန်းမာရေးရမုံငွေတွေကိုတုံးဆွဲပြီးဗိုင်းရပ်စ်မျိုးကွဲကနေဒုတိယလိုင်းမချရောက်နိုင်ဘူးလို့တိုင်းပြည်ကိုယုံကြည်စေခဲ့တာကိုလည်းအပြစ်ဖို့နေကြပါရယ်American ပြည်တော်စုအနေနဲ့ Ethiopia အစိုးရကိုလူသားချင်းစာနာတဲ့အကူအညီနဲ့မဆိုင်တဲ့အကူအညီတွေကိုဆက်ပြီးရပ်တန့်ထားမှာဖြစ်ပြီးစိုးရတဲ့လူသားအခြေအနေနဲ့လူအခွင့်အရေးအကျပ်တဲတွေကြောင့်ဝန်ကြီးချုပ် FB Ahmed ရဲ့အစိုးရကိုဆက်ပြီးတော့ဖိအားပေးသွားမယ်လို့ American အရာရှိတွေကဆိုပါတယ်။အင်ကာနေမှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာကင်ညာနဲ့ Nigeria နိုင်ငံကအရာရှိတွေနဲ့ online ကတဆင့်ဆွေးနွေးရမှာ Democracy အုပ်ချုပ်ရေးကိုအားပေးထောက်ခံသွားမှာဖြစ်ပြီးရေရှည်ခံတဲ့အုပ်ချုပ်ရေးကိုတည်ဆောက်သွားဖို့စားတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားပါတယ်
။ We're very much committed to working with partners to advance
Africa ညီညီရင်းနဲ့လုံခြုံရေးတိုးတက်မှုရရှိစေဖို့ကျွန်တော်တို့ရဲ့မိတ်ဖက်တွေနဲ့အထူးတကားလုပ်ကိုင်ဆောင်ရွက်ဖို့တနိဒန်ချထားပါတယ်။ရေဒီယိုအနေနဲ့တခါတရံမှာလုံခြုံရေးရမိတ်ဖက်ပုံစံမျိုးတွေပဋိပက္ခရောပါသတ္တရေးအတွက်အထောက်ပံ့တွေနဲ့လူအခွင့်အရေးတွေကိုတန်တမန်နီးနဲ့အားပေးထောက်ခံတဲ့ပုံစံမျိုးတွေရှိနေပါမယ်။အရေးကြီးဆုံးအနေနဲ့ကျွန်တော်တို့တိုင်းပြည်တွေကိုကူညီနိုင်တာကဒီမိုကရေစီအဆောက်အုံတွေကိုအားကောင်းအောင်ကူညီမယ်။လူသားရေးမြင့်ဖွံ့ဖြိုးအောင်ကူညီမယ်စီးပွားရေးတိုးတက်မှုနဲ့ခြေကံကြတဲ့အုပ်မြစ်တွေကိုကျွန်တော်တို့နေရာတကျဖြစ်အောင်ကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါအီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့2015ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကိုပြန်လည်တပ်ဝင်စေဖို့အတွက်ကမ္ဘာကောင်းဆောင်နေရာအင်ကာနေမှာဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာစတင်စကားပြောကြပါတယ်အီရန်ဘက်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်တလို့ပြောဆိုထားပေမဲ့လက်ရှိအမေရိကန်သမ္မတဂျိုးဘိုက်တန်ကတော့စာချုပ်ထဲမှာအီရန်ပြန်လည်ပါဝင်လာစေဖို့ဆန္ဒရှိနေပါတယ်။သမ္မတအောင်ထရမ့်ကယခင်အိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကာကွယ်ဖို့လှုံ့ဆော်ခဲ့တာကိုအားပြောတယ်လို့ယုံကြည်ခဲ့ပြီးအဲ့ဒီစာအီရန်ပေါ်စီးပွားရေးပိတ်ဆို့ခြင်းကနျူကလ িয়ার အစီအစဉ်ကိုကန့်တတ်နိုင်မယ်လို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ယာဒူကမစင်းမီဇန်နဝါရီလမတိုင်ခင်အထိနောက်ထပ်သဘောတူညီမှုအသစ်တွေမရှိခဲ့ပါဘူး။ရုရှားအနေနဲ့အမေရိကန်ရဲ့ဖိအားဖို့လမ်းလွှဲဖို့အတွက်American Iran ပြဿနာဆက်ဖြစ်စေဖို့မျှော်လင့်ပြီးစာချုပ်နဲ့ပတ်သက်တဲ့အားနည်းချက်တွေကိုထောက်ပြပြောဆိုမှုပြီး Iran နိုင်ငံရဲ့ဝန်ကြီး Mohammad Javed Zarif ကဆွတ်ဆွဲပြောဆိုမှုပြီးမှအခုလိုသကဝိုင်းအသစ်စဖို့ဖြစ်လာတာပါသကဝိုင်းဆွေးနွေးပွဲအသစ်မှာ American ရဲ့စီးပွားရေးပိတ်ဆို့မှုလျှော့ချစေဖို့နဲ့ Iran နိုင်ငံအနေနဲ့လည်း2015သဘောတူညီမှုအရဘယ်လိုလိုက်နာသင့်လဲဆိုတာကိုဦးတည်ချက်ထားရတာဖြစ်ပါတယ်
ဒါကတော့ဗုဒ္ဓဦးနေမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကောင်မြတ်သူတို့ကတင်ဆက်ပေးသွားတာပါ။သောသားချွန်းနေအခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါဗျ။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပို့ပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ကရင်ပြည်နယ်ဖပွန်ခရိုင်နယ်ကမဲ့ရထားမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ28ရက်နေ့မှာတင်ပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လွင်မြကန်းအနီးကကရင်ကျေးရွာတွေကိုစစ်ကောင်စီဘက်ကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်ဒီသတင်းကို VOA သတင်းတောင်မအေးအေးမှာကပြောပြပေးမှာပါ
ကရင်ပြည်နယ်ဖားပွန်ခရိုင် တန်လင်းမြစ်ကမ်းဘေးကမြန်မာတပ်စခန်းတစ်ခုကို KNU ကသိမ်းပိုက်လိုက်ပြီးတဲ့နောက်တနေ့တည်းမှာပဲ KNU တပ်မကထိန်းချုပ်နေမြန်မာရှိတဲ့ကရင်ကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်း KNU တပ်မကကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစောကလေတို့ကပြောပါတယ်
။သူတို့လေရင်ကကြံဝဲလာတော့တော့ဒီဟို drone နဲ့စင်းပါတာပေါ့ဘလုံး6စင်းပါအဲ့မှာလာပြီးတော့မှဒီဒီကွင်းတော့ပေါ့သူတို့ဝဲပြန်ပြီးတော့မှဟိုဒီ border ကွေမှာအဲ့မှာတာပြည်တယ်နောက်တော့ဒီဆန်လင်းမြစ်ကမ်းတစ်ခုမှဒီဝေဘိုထဆိုတဲ့ရွာကိုတာပြည်တယ်ဒီလေ7နှစ်ကြီးနဲ့မိနစ်90လာအဲ့မှာသူတို့လာပြီးတော့အဲ့မှာတာကျဲတာဒီဟို border ကွေမှာကျတော့သူကတော့ခိုရွာပေါ့နော်အဲ့ဒီနောက်ဟိုဆန်လင်းမြစ်ကမ်းတစ်ခုမှကျတော့ဝေဘိုထရွာပေါ့ခုနပြောတဲ့ရွာမျိုးရွာပေါ့သူတို့လာပြီးကျဲသွားတယ်လို့
လက်ရှိမှာတော့ထိခိုက်ပျက်စီးမှုစီးရင်နေမသိရသေးကြောင်းပြီးခဲ့တဲ့မတ်လ28ရက်နေ့ကစပြီးစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်သွားပြီးကြတဲ့ကရွာသားတွေကတော့တလားကြတဲ့အထိဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့လဲဆိုပါရယ
်ထိခိုက်ဒဏ်ရာမှုနဲ့ပျက်စီးဆုံးရှုံးမှုကတော့အခုကျွန်တော်တို့ဟိုစီးရင်စရာမြည်ကြည့်ရမရဘူးလူနေကတော့ဟိုဒီ28ရက်နေ့လာပြည့်ကြတဲ့ကဒီရွာသူရွာသားတွေလည်းသူတို့ကဒီရွာမှာဟိုသူတို့ရဲ့သူတို့ဒီတကယ်လွတ်တဲ့နေရာမှာဟိုရှောင်ပြီးတော့หนีကြတာပေါ့နော်သူတို့လည်းပဲဒီလိုလေရင်ကဒီလိုဟိုခဏခဏလာဝဲနေတော့သူတို့လည်းရွာထဲမှာမหนีဘူးလေတော့အခုလိုအဲ့လိုချိန်အချိန်နေမျိုးရကြတော့သူတို့ကဘိုးပြီးတော့မှဟိုစားပေါ့လေဟိုသူတို့တိတိထားပြီးတော့အဲ့လိုရှောင်နေကြတာပေါ့အဲ့လိုမျိုးဖြစ်တာပေါ့နော်
မြန်မာစစ်တပ်နဲ့ KNU တပ်မငါတို့ရဲ့ April 28ရက်နေ့ကတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ဘက်က10ဦးကျော်သေဆုံးခဲ့တယ်လို့ KNU ဘက်ကလည်း3ဦးခန့်ထိခိုက်သေဆုံးဒဏ်ရာရတာတွေရှိခဲ့တယ်လို့လည်းဆိုပါရယ်။ဖာပွန်မြို့ပေါ်မှာတော့စစ်တပ်ကစခန်းချထားတဲ့နေရာတွေကို KNU ကပိတ်ခတ်တာတွေရှိတယ်လို့နှစ်ဖက်တိုက်ပွဲတွေကြောင့်ဖာပွန်မြို့အဝင်ထွက်လမ်းမတွေမှာလည်းလူလူတွေကတွာလာတာမျိုးတွေမရှိဘူးလို့လည်းဖာပွန်မြို့ကတူကပြောပြပါရယ
်။ဟာအဲ့ဒီဘက်မှာဖာပွန်လာတဲ့လမ်းမှာကမမောင်ကဓာလီတောင်သုံးလုံးပါညာအများကြီးအဲ့တောက်လျှောက်ကစစ်တပ်ဒီတိုက်ပွဲဖြစ်နေတဲ့နေရာလေးဒီမှာဒီချောင်းလေးပဲပေါ့နော်ဘဘိုးတော်မဟုတ်ကတိုက်ပွဲဖြစ်ကြပါလားအဲ့တလန်းလုံးကဟိုဆက်ဖြစ်တဲ့ဆိုတော့လူမမသွားရကြအောင်လေ
မြန်မာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းပြီးကတည်းက KNU တပ်မငါးနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေပြီး KNU တပ်မငါးကတော့တလအတွင်းမှာစစ်တပ်ရဲ့ခြေကုပ်စခန်းနှစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီလိုစခန်းသိမ်းတိုက်ပွဲတွေဖြစ်ပြီးတိုင်းမှာလည်းစစ်တပ်ဘက်က KNU တပ်မကထိန်းချုပ်တဲ့ကရင်ရွာတွေကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်ကရင်ရွာသားတပေါင်းကျော်ဟာအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာပါ။စစ်တပ်ဟာသူ့အာဏာစုပ်ကိုင်မှုအကြမ်းဖက်မှုကိုအသုံးပြုတာဟာနိုင်ငံကိုပိုပြီးဖိအိုဖျဲဗရန်ဗရာဖြစ်စေတယ်လို့မြန်မာအရေးကြံကျင်သူအမေရိကန်ပေါမောက်ခခရစ်စတီနာဖင်ကတုံ့သက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်ရင်ဆိုင်နေရတဲ့အကျိုးဆက်တွေဘလောက်အတိုင်းအတာတည်းရှိနေလဲအမေရိကန်ပြည်ထောင်စုဂျော့ရှ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဖွံ့ဖြိုးရေးဌာနကပေါမောက်ခခရစ်စတီနာဖင်ရဲ့အမြင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်အရင်ဆုံးမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရီကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုပြောရမယ်ဆိုလို့ရှိရင်အထူးသဖြင့်ကရင်ပြည်နယ်မှာစစ်တပ်အခြေစိုက်စခန်းတချို့ကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကရင်အမျိုးသားစီရင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်ဒီလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကမြန်မာစစ်တပ်နဲ့တိုက်ပွဲတွေအရှိန်မြင့်နေတဲ့အကျိုးသက်ရောက်မှုကိုဘယ်လိုသုံးသပ်လဲရှင
် well I think it's worrying that the Burmese military may use air power to try to
မြန်မာစစ်တပ်ဟာအဲ့ဒီအခြေစိုက်စခန်းတွေကိုပြန်လည်ရယူဖို့လေချောင်းစစ်အင်အားသုံးနိုင်တယ်ဆိုတဲ့စိုးရင်ချက်တွေရှိနေတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်လည်းအဲ့ဒီဒေသတွေမှာလူအတော်များများဟာအသက်အန္တရာယ်ဆိုရင်မူကြောင်းဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတယ်လို့လည်းကျွန်မကြားသိရပါတယ်။စစ်တပ်ကထိနေသိမ့်နဲ့တုံ့ပြန်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်သူတွေဟာတိုင်းပြည်ငြိမ်းချမ်းရေးကိုလိုလားတယ်ဆိုတာစစ်တပ်အနေနဲ့နားလည်ဖို့လိုပါတယ်။စစ်တပ်အနေနဲ့သူတို့ချုပ်ကင်ထားတဲ့အာဏာတည်မြဲဖို့အကြမ်းဖက်မှုကိုအသုံးပြုရဟာတိုင်းပြည်အတွင်းဖျို့ဖျဲပယံပဒါပိုးပြီးတော့ဖြစ်စေပါတယ်။
အခုလိုတိုင်းသားလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုတွေဟာမြန်မာစစ်တပ်ပေါ်မှာဖိအားတွေဖြစ်စေတယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်။ဒီအချက်ကိုရောဘယ်လိုမြင်လဲရှင
်။ Well, you know, there are two potential impacts.
အကျိုးသက်ရောက်မှုကနှမျိုးရှိနေပါတယ်။တစ်ခုကတော့စစ်တပ်အနေနဲ့သူ့လူတွေကိုနိုင်ငံတွင်းတရားဥပဒေစိုးမိုးရေးချိန်ချောက်မှုတွေရှိနေတယ်လို့ယုံကြည်လာစေပြီးဒီလိုတိုက်ခိုက်မှုတွေကိုစစ်တပ်အနေနဲ့အကြမ်းဖက်တုံ့ပြန်မှုလိုအပ်တယ်ဆိုတဲ့အချက်ပါ။နောက်တစ်ချက်ကတော့တပ်အတွင်းမှာရှိတဲ့လူတွေအနေနဲ့ငါတို့ဘာအတွက်ပြန်တိုက်ရမှာလဲဆိုရဲမေခွန်းထုတ်ဆန်းစစ်မှုတွေရှိကောင်းရှိလာနိုင်ပါတယ်စစ်ကောင်စီဟာသူတို့ပုပ်ကိုရေးနိုင်ငံရေးနဲ့စီးပွားရေးအကျိုးအမြတ်တွေရဖို့အာဏာသိမ်းခဲ့တာဖြစ်ပါတယ်ဒ ဒါဟာနိုင်ငံကောင်းကျိုးအတွက်လည်းမဟုတ်သလိုကြံနေတဲ့စစ်တပ်အတွက်တောင်ကောင်းကျိုးမဖြစ်စေပါဘူး
။ဒါဆိုရင်စစ်တပ်အတွင်းညီညွတ်ရေးအပိုင်းကိုရောဘယ်လိုမြင်ပါလဲ။မြန်မာနိုင်ငံနယ်စပ်တချို့မှာမြန်မာစစ်တပ်ကနေထွက်ပြေးလာတဲ့စစ်အရာရှိတချို့ရှိနေပါတယ်။သူတို့ပြောပြချက်အရဆိုရင်တက်ထဲမှာလည်းဒီစစ်ကောင်းဆောင်တွေအပေါ်မကျေနပ်တာတွေရှိနေတာဆိုတော့တက်တွင်းညီညွတ်မှုအပိုင်းကိုဘယ်လိုမြင်လဲရှင
့် Well, I think there are two challenges there. One is that the
ဒီနေရာမှာစင်ကိုချက်နှစ်ချက်ရှိနေပါတယ်။တခုကတော့စစ်ကောင်စီဟာအရက်သားတွေကိုရမကစစ်တပ်ထဲမှာလဲလွတ်လပ်တဲ့သတင်းမီဒီယာရရှိဖို့ပိတ်ပင်ထားပါတယ်။စစ်တပ်နဲ့နိုင်ငံပိုင်သတင်းမီဒီယာတွေကထုတ်လွှင့်တာတွေကိုပဲလူတွေကြားနေရတဲ့အခြေအနေကိုဖန်တီးဖို့သူတို့စူးစမ်းခဲ့တာပါ။အဲ့ဒီလူတွေဟာတိုင်းပြည်တွင်ဖြစ်ပျက်နေတာတွေနဲ့ပတ်သက်ရင်အလွန်ကွဲပြားခြားနားတဲ့အမြင်နဲ့နားလည်နေကြပါတယ်။ဒါကြောင့်ဒီလိုအပြောဆိုဝါဒဖြန့်ချီမှုဟာတချို့လူတွေအတွက်ဆွဲဆောင်နိုင်လောက်စရာဖြစ်ကောင်းဖြစ်ပေမဲ့လို့အခုစစ်ကောင်စီကိုမထောက်ခံတဲ့လူအများအပြားစစ်တပ်ထဲမှာရှိနေပါတယ်။အပြစ်မဲ့သူတွေအထူးသဖြင့်ကလေးငယ်တွေတပ်ဖြတ်တာကိုမထောက်ခံမှုဆိုတဲ့သူတွေရှိနေကြတယ်ဆိုတဲ့အချက်ကိုကျွန်မသဘောတူပါတယ်။ဒါပေမဲ့သူတို့အနေနဲ့စစ်တပ်ကနေထွက်ခွာသွားမယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေအနေနဲ့သူတို့ကိုဖမ်းဆီးတာဒါမှမဟုတ်မိသားစုဝင်တွေဖမ်းဆီးတာသူတို့အသက်မွေးဝမ်းကြောင်းစတာတွေနဲ့ပတ်သက်လို့စိုးရိမ်နိုင်ပါတယ်။ဒါကြောင့်သူတို့အတွက်လုံခြုံမှုရှိတဲ့လမ်းကြောင်းရှိတယ်ဆိုတာမြင်ဖို့လိုအပ်ပါတယ်။အဲ့ဒီအချက်ကတော့တကယ်လို့ဒါမှမဟုတ်ရွေးကောက်တင်မြောက်ခံထားရတဲ့အစိုးရလက်ထဲအာဏာပြန်ပြီးတော့ရောက်ချိန်မှာသူတို့အနေနဲ့စစ်သားအဖြစ်ပြန်ပြီးတော့နိုင်ငံအတွက်တာဝန်ထမ်းဆောင်နိုင်ရဲဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ဒီအချိန်မှာတော့အရသာအုပ်ချုပ်မှုအောင်းဝါရှိနေတဲ့စစ်သားတွေဖြစ်ဖို့လိုပါတယ
်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေဟာတတိုင်းပြည်လုံးပြိုကွဲပျက်စီးနေတဲ့ဆီးရီးယားနိုင်ငံလိုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အထက်မှာကုလသမဂ္ဂထိပ်တန်းခေါင်းဆောင်တွေဘက်ကလည်းသတိပေးထားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့တကယ်ပဲမြန်မာဟာဆီးရီးယားလိုအခြေအနေဖြစ်လာဖို့ရှိမလားရှင
် Well I think there's a real crisis in Myanmar clearly and that's because we've got thousands of people who are
မြန်မာနိုင်ငံမှာတကယ့်အခြေအနေတွေ့နေတယ်လို့ကျွန်မအထင်ပါတယ်လူတွေထောင်နဲ့ချီပြီးတော့အချင်းထောင်နဲ့ရောက်နေတယ်သူတို့ဘလို့အခြေအနေမျိုးရှိနေတယ်လဲဆိုတာကျွန်မတို့မသိရပါဘူးတိုင်းပြည်မှာစားနပ်ရိက္ခာအခြေအနေမြန်မာလာနေတယ်လူတွေအနေနဲ့ပိုက်ဆံရဖို့အစားအစာရဖို့အခက်အခဲတွေတွေ့ကြုံနေရတယ်ပြီးတော့နိုင်ငံတော်မတူကွဲပြားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိနေပါတယ်သူတို့ရဲ့လက်နက်အင်အားအသုံးပြုပြီးမြန်မာစစ်တပ်ကိုဖယ်ရှားဖို့အပြောင်းအလဲတွေဖြစ်လာအောင်ကြိုးစားရမယ်ဆိုတဲ့ခံယူချက်အမြင်တွေတိုးလာနေတယ်ဒါကြောင့်အခုစစ်ကောင်စီလှုပ်ဖို့အကောင်းဆုံးကတော့ငါတို့အမားလုံးမိပြီဆိုတာသိဖို့ပါငါတို့တော့တော်တော်လေးအလံဝဲနေပြီးနောက်ကျောင်းပြန်လိုက်ပြီးတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့ကျွဲဝချမ်းသာမှုတွေပြန်လည်ရရှိဖို့နှီးလန်းရှာဖွေကြိုးစားမှာဖြစ်ပါတယ်
လက်ရှိဒီဆရာနာသိမ့်မှုကိုစန့်ကျင်ဖို့မျိုးဆက်တဲ့လူငယ်တွေရဲ့လက်နက်ကင်တော်လှန်ရေးလှုပ်ရှားမှုကိုရောဘယ်လိုမြင်ပါလဲရှင်။သူတို့ကအခုဆိုလို့ရှိရင်တိုင်းသားလက်နက်ကင်ဖွဲ့ရစီတွားပြီးတော့စစ်တင်တန်းတွေကိုတက်ရောက်တင်းယူနေတာတွေတိုက်ပွဲဝင်ဖို့ပြင်ဆင်နေတာတွေကိုနိုင်ငံတကာသတင်းတွေမှာတွေ့ရပါတယ်။အဲ့တော့ဒီတစ်ချိန်လက်နက်ကင်လှုပ်ရှားဖို့ပြင်ဆင်နေတဲ့အပေါ်မှာရောဘယ်လိုမြင်လဲရှင်။
Yeah, I think the lesson from 1988 is that young people
1988ခုနှစ်ကရခဲ့တဲ့သင်္ကန်းစာကတော့မြို့တွေကနေထွက်လာတဲ့လူငယ်တွေစစ်တပ်နာတွေတက်ကြရတဲ့စစ်အတွေ့အကြုံကြီးကြီးမားမားရှိထားတဲ့မြန်မာစစ်တပ်ကိုခုခံတွန်းလှန်ဖို့ကြိုးစားတဲ့အခါမှာအောင်မြင်ဖို့မဖြစ်နိုင်ဘူးဆိုတဲ့အချက်ပါတကယ်တော့မှလည်း non violence အကြမ်းမဖက်တဲ့လှုပ်ရှားမှုရဲ့အကျိုးသက်ရောက်မှုအများဆုံးကစစ်တပ်ကိုထိစေခဲ့ပါတယ်နောက်ပြီးတော့non cooperation စစ်တပ်နဲ့ပူးပေါင်းမှုမရှိရေလှုပ်ရှားမှုကြောင့်စစ်တပ်အနေနဲ့တိုင်းပြည်ကိုအမှန်တကယ်အုပ်ချုပ်လို့မရခဲ့ပါဘူး။ကျွန်မထင်တာကတော့ဒီလှုပ်ရှားမှုတွေကပိုးပြီးတော့ထိရောက်စေခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တိုက်ခိုက်ရေးမှာအတွေ့အကြုံရှိပြီးသူတို့အနေနဲ့ဒီလူငယ်တွေအတွက်တင့်လျော်ပြီးတော့တေချားတဲ့စီရင်လက်ချင်းမှုတွေပေးကောင်းပေးနိုင်မှာပါ။ဒါပေမဲ့စစ်ကောင်စီရဲ့ရန်ညားတွေမလဲပတ်နိုင်အောင်တေချာစေရေးအခြားလူတွေအတွက်အာရုံစိုက်လှုပ်ဆောင်ဖို့ပိုးပြီးတော့အရေးကြီးပါတယ်။
ပမောက်ခခရစ်စတီနာဖင်ကိုမန်းရင်ကျင်းနဲ့ဆက်သွယ်မေးမြန်းထားတာပါ VOA American အတိုင်းရဲ့ဗုဒ္ဓဦးနေ့မနက်ပိုင်းစီစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းကလေးကအကြမ်းမဖက်တဲ့အာဏာဖီဆန်ရေး CDM လုံးနေကြတဲ့နိုင်ငံဝန်ထမ်းတချို့စားတောက်နေထိုင်ရေးအတွက်အတော်လေးအခက်တွေ့နေကြပါတယ်အလုတာဝင်းရန်နာခံရတာအပြင်တရားစွဲဆိုတာတွေအထိကြုံတွေ့နေရတဲ့အခြေအနေကိုနန်လဖိုင်ကပြောပြပေးပါမယ်
ဆရာနာတိုင်းစံကျင်ရေးမှာအကြမ်းမဖက်အာဏာဖီဆန်ရေး CDM ပါဝင်နေတဲ့မြန်မာမီးရထားဝန်ထမ်းတွေအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်းတွေရေနံမြေရဝန်ထမ်းတွေဟာအချိန်ကြာလာတဲ့မြဇာဝင်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ် CDM ပါဝင်နေတဲ့ဝန်ထမ်းအတော်များများမှာတာဝန်ကရန်နာချင်းခံရတာအလုပ်ထုတ်ခံရတာတွေရှိသလိုအာဏာဖီဆန်တာကြောင့်ပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုခံရတဲ့အခြေအနေတွေလည်းရှိနေပါတယ် မိသားစုတွေနဲ့တကွဲတပြားတိမ်းချောင်နေရပြီးပြည်သူတွေကူညီနေတဲ့အထောက်ပံ့တွေကိုလက်လက်မမီဖြစ်နေတဲ့မြမမီးရထားတော်လာပို့ဆောင်ရေးဌာနကစီဒီအမ်ပြုလုပ်တဲ့ခေါင်းဆောင်တဦးကသူ့ရဲ့အခက်အခဲတွေကို VOA ကိုအခုလိုပြောပါတယ်
ကဲကဲအရမိသားစုတွေနဲ့မရှိဘူးကိုတို့ကတိကျန်သွားပြီးတော့တနေရာမှာသွားရှောင်နေရတယ်။နောက်စားဖို့နေရာထောက်ပံ့တဲ့အဖွဲ့တွေကထောက်ပံ့တဲ့အဖွဲ့တွေကလည်းနေတယ်နေတယ်ဆိုတာကဟိုမရသလောက်ဟိုဖြစ်နေတာ။ဒီဟာ PH ကလည်းလာစားပေးမယ်ဆိုပြီးတော့အခုချိန်ကြီးလာစားမရသေး။ထောက်ပံ့ကြီးလည်းမရသေး။အဲ့လိုဖြစ်နေတယ်။အခုကတော့ဆရာတို့ကတော့ပြီးရတာတော့အခုဆိုရှောင်နေရတော့ညသိုးတယ်မသိုးတယ်ရောက်နေကုန်ပြီပေါ့။ဝင်နေပြောနေတော့ပတ်မှုပေးတဲ့လူတွေကိုလည်းဒီမတရားအထုတ်ထားတဲ့အဖွဲ့တွေကဖမ်းမှုစီးပွားလို့တော့ခဲတော့ထောက်ပံ့ကြီးပေးတဲ့လူကမပေးရကြဘူး။အမှန်တော့တရားဝင်တရားအဖွဲ့ကြီးဖြစ်တဲ့ CRPH ကနေပြီးတော့ဒီဝန်ထမ်းတွေတော့ကိုဟိုဖမ်းမှုပေးနိုင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေနိုင်တယ်ဆိုတော့ကြောင့်ပို့ပြီးတော့လူရှင်များကိုလည်းဟိုဆက်သွယ်ပြီးတော့ဟိုရင်လူနေတဲ့အဖွဲ့တွေကိုလည်းပြန်ပြန်ပြီးတော့ဆက်သွယ်ပြီးတော့လူနိုင်အောင်လူပေးပါဆိုတဲ့ကြောင့်လည်းပြောချင်ပါတယ်။
ရန်ကုန်မြို့ရမီးရထားဝန်ထမ်းတွေမှာ CDM လှုပ်ရှားသူထောင်နဲ့ချီရှိပါတယ် CDM ခေါင်းဆောင်တချို့နဲ့လှုပ်ရှားသူတချို့ကိုလည်းတက်မတော်ကိုပြိုကွဲအောင်လှုပ်ဆောင်တဲ့ပြစ်မှုအများပြည်သူတင်ငိမ်ပြက်ပြားအောင်လှုပ်ဆောင်တဲ့ပြစ်မှုတွေနဲ့တက်ပြီးအမှုဖွင့်ခံထားရပါတယ် CDM လှုပ်ဆောင်တဲ့ဝန်ထမ်းတွေလဆာမရကြသလိုဝန်ထမ်းလိုင်းကနေလည်းဖယ်ရှားခြင်းခံနေရပါတယ် CDM ပါဝင်လို့အလုပ်ရနာခြင်းခံရတာအလုပ်ထုတ်ခံရတာတွေကြောင့်ရှောင်ပြေးနေရတဲ့ကြားကပဲဝင်ငွေရရအလုပ်ကိုရှာကြံလုပ်နေရတဲ့သူတချို့လည်းရှိတယ်လို့ရင်းနှံမြေက CDM ဝန်ထမ်းတဦးကပြောပါတယ
်နှစ်လပိုင်းရှိရနေတာစလုပ်တယ်ဒါပေမဲ့နှစ်လပိုင်းနောက်ကတော့သူက CDM ဝန်ထမ်းတွေကိုလာစားမပေးဆိုတော့ဒါသာဖြစ်တယ်နှစ်လပိုင်းသုံးလပိုင်းဆိုစာဝန်တွေလည်းကတည်းကတော့နှစ်လပိုင်းတော့ပထမနေ့ဟိုဖြည့်ဖြည့်စားစားခြင်းဆိုနေတောက်ခံလို့ရတယ်ဟုတ်ကဲ့အဲ၃လပိုင်းတလားဆိုတချို့ဝန်ထမ်းတွေလည်းနည်းနည်းရိုင်းတဲ့ဝန်ထမ်းတွေကအရင်လုပ်တယ်လုပ်တယ်ကျိုးရရလို့ဝန်ထမ်းတွေလုပ်တဲ့ဝန်ထမ်းတွေလုပ်ရတာပေါ့အစဉ်ပြေးလာဆိုတော့ပြေးရတော့မပြေဘူးကြဝန်ထမ်းတွေဆိုအစိုးရဝန်ထမ်းတွေဆိုတော့ဒါသာလည်းမင်းသူတို့ကဟိုလောက်ခန်းလည်းဖဲဘူးလိုင်းကန်းတွေလည်းဖဲပေးရဆိုတော့အဲ့လိုမျိုးဝန်ထမ်းတွေမှလည်းအခက်အခဲတော်တော်များများရှိတာပေါ့
CDM ပါဝင်တဲ့ဝန်ထမ်းတွေကိုအလုပ်ပြန်ဝင်ဖို့စစ်ကောင်စီကချိန်ချောက်ဖိအားပေးရတယ်လည်းရှိပါတယ်။ဖိအားမျိုးမျိုးနဲ့စစ်ကောင်စီကမလုံပေဆွဲဆောင်မှုတွေကြောင့်ရင်းနှံမြေလုံသား900လောက်ကတော့လုပ်ငန်းခွင်ပြန်ဝင်နေကြပါပြီ။တနင်္လာနဲ့တနင်္လာရှောင်ပြေးနေရလို့ငွေရေးကြေးရေးအခက်အခဲဖြစ်နေတဲ့ရန်ကုန်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက CDM ဝန်ထမ်းတဦးကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောပါတယ်
။ CDM လုပ်ရဆိုတော့ကိုနေနေရနေရမှာနေနေလို့တော့ဘယ်ဖြစ်သွားမလဲ။အဲ့ဒီတော့ကြောင့်မလို့နေနေရနေရမှာမနေဘူးလေတခြားနေရမှာကြောင်းနေရယ်နေရယ်ဆိုပေမဲ့လည်းတနေရနေတနေရတော့ဒီလိုပဲဆွေပြောင်းပြီးတော့တွာလာနေရတယ်။ဘာလို့နေနေချက်ချင်းဆိုတာကြတော့ဝန်ထမ်းဆိုတော့လေအခုလေးကတော့ရှိကြတာပဲဝန်ထမ်းဆိုရင်အဲ့ဒီတော့ကြောင့်မလို့တလားတလားအဲ့ဒီဟာလေးကိုပေးနိုင်လို့ပြောပထမတလားနောက်ကတော့ထောက်ပံ့ရမျိုးရှိတယ်ဘာပိုင်းရကြတော့ထောက်ပံ့တဲ့လူကမရှိတော့ဘူးအဲ့ဒီတော့ကြောင့်မလို့ကို့မှာရှိတဲ့ဟာနဲ့စာဝတ်နေနေတော့ကို့ဒီကို့ဟာနဲ့ကို့ဖြည့်ရှင်းနေရတယ်ခက်ခဲရတော့ရှိနေတာပေါ့အခုချိန်မှာတော့ခက်ခဲနေပြီခက်ခဲတဲ့ကြားထဲကပဲတောက်ခံတာပဲ
အာနာဖီဆိုင်ရဲ့ CDM မှာပါဝင်ပြီးအလုတ်ထုတ်ခံထားရတဲ့မွန်ပီနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနက CDM ဝန်ထမ်းတဦးကလည်းဒီအခြေအနေမှာတခြားအလုတ်တစ်ခုရဖို့ခဲနေတယ်လို့ပြောပါတယ
်ဝန်ထမ်းတော့မလုပ်တော့ဘူးဆိုတော့ဘာလုံးမှမရှိဘူးဘယ်လုံးမှလည်းဒီချိန်မှရှာလို့မရဘူးလူတွေကကိုဗစ်ကတော့ဒီခြေနေကြီးရောနှစ်ခုလုံးရင်ဆိုင်နေရတဲ့ခြေတခြားအလုပ်တွေလည်းခေါ်ဖို့အဆီပြေရတယ်ဝေးတယ်လေဝေးတယ်ဆိုတာမပြောနဲ့အောင်ကိုတိုင်းကတော့ဘယ်မှာလှုပ်လို့ရင်ကောင်းမလဲဆိုတာဘယ်လိုလှုပ်လို့ရင်ကောင်းမလဲဆိုတာအဲ့လိုမျိုးလုပ်ငန်းအခွင့်အလမ်းတွေလည်းစိတ်မမြင်ဘူးလေမမြင်တော့ရှိတာလည်းချစ်ချုပ်တာပေါ့လူတဲ့လူတွေကလည်းနည်းနည်းပါးပါးတော့ရှိနေပါပါရရှိတယ်ကိုရီးယားနည်းနည်းပါရှိတယ်ဟောတချို့မရှိတဲ့လူတွေများတယ်လို့လည်းကြားတယ
်အခုလို့အခက်ခဲတွေကြားမှာပဲအကြမ်းမဖက်အာနာဖီဆန်နဲ့ CDM လှုပ်ရှားမှုကိုဆက်လက်လှုပ်ဆောင်နေတဲ့ဝန်ထမ်းတွေလည်းအများအပြားဆက်လက်ရှိနေသေးပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာပါကဘာရွှေဈေးဒေါ်လာဈေးနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးနှုန်းဟာအခုရက်ပိုင်းတွေအတွင်းရွှေတစ်ကြက်သားကို14,800ကျော်အထိအမြင့်ဆုံးရောက်ခဲ့ပြီးနောက်ရွှေလုပ်ငန်းရှင်တွေကရွှေဈေးတည်ငြိမ်အောင်ထိန်းနိုင်မှုကြိုးစားနေတဲ့အကြောင်းရန်ကုန်ကလာရတဲ့ဒီသတင်းကိုတော့ကျွန်တော်ရဲမွန်ကနေပဲဆက်ပြီးပြောပြပေးမှာပါဖေဖော်ဝါရီလ3ရက်အာဏာသိမ်းပြီးတဲ့နေ့ကစလို့မြန်မာနိုင်ငံမှာရွှေဈေးတဖြည်းဖြည်းတက်လာနေတာမှာဧပြီလ28ရက်နေ့မှာတော့အခောက်ရွှေတစ်ကြက်သားကို14,400ကျော်ဈေးရှိခဲ့ပါတယ်။ဧပြီလ24ရက်နေ့က14,800ကျော်အထိရှိခဲ့ရာကအနည်းငယ်ပြန်ကျသွားတာဆိုပေမဲ့ဒီဈေးနှုန်းဟာမျက်နှာစဲဖြစ်တဲ့အတွက်ရွှေဈေးနှုန်းတည်ငြိမ်မှုကြိုးစားနေကြောင်းရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်။
ကမ္ဘာကြီးက1800လောက်ကျောင်းတက်သွားတယ်။ကိုဗစ်ကတကမ္ဘာလုံးပြန်ပြီးတော့ဖြစ်တဲ့ခါကျတော့လူတွေကစိတ်ယုံနေအကုန်ပိတ်ပစ်ပြီးတော့အဲ့ဒီငွေကိုရွှေတစ်ခါပြန်ဝယ်။အတိအကျတော့ကျွန်တော်တို့လည်းငွေရွှေလိငွေလိပေါ့။လက်ရောင်းရတဲ့စနေပေါ့။ပတ်စာပိုင်းမှာဝယ်လို့ရတယ်၊ရွှေပိုင်းဒီမှာရောင်းလို့ရတယ်။ကျွန်တော်အများကြီးလည်းမဝယ်နိုင်ကြပါဘူး။လာဝယ်တဲ့လူကလည်းတစ်ပိုင်းနှစ်ပိုင်း၊လာရောင်းတဲ့လူကလည်းတစ်ပိုင်းနှစ်ပိုင်းဒီလိုပဲသွားနေကြတယ်။ဘုံငွေလူလို့လှည့်နေတဲ့သဘောတော့ပဲရှိတယ်။
လငင်းအယောင်းဝယ်ပဲလောက်ကြဖို့တခြားတိုင်းနယ်ပြည်နယ်တွေကိုဖုန်းနဲ့ချိတ်ဆက်ပြီးအယောင်းဝယ်မလောက်ကြဖို့အသင်းအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ရွှေဈေးတက်ရတဲ့အကြောင်းကတော့ကမ္ဘာရွှေဈေးရောဒေါ်လာနဲ့ကျန်းငွေလဲနှုန်းမှာတက်နေတာကြောင့်ဖြစ်ပါတယ်။ကမ္ဘာရွှေဈေးနှုန်းကအခုရက်ပိုင်းမှာတအောင်စကို American Dollar 1980ဝန်းကျင်ရှိနေပါတယ်။ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကလည်းပြင်ပဈေးကွက်မှာတဒေါ်လာကို1630ကျပ်အထိအမြင့်ဆုံးရောက်ခဲ့ပါတယ်။အခုလိုရွှေဈေးမြင့်တက်ခဲ့ပြီးနောက်ရန်ကုန်တိုင်းအတွင်းမှာတရက်ကိုရွှေ9ဘိတ်သာဝင်ကျင်တာရောင်းနေရတယ်လို့သူကပဲပြောပါတယ်။မန္တလေးမှာလည်းရွှေအယောင်းဝယ်ကခက်အေးအေးပဲရှိနေကြောင်းမန္တလေးကရွှေလုပ်ငန်းရှင်တူဦးဖြစ်တဲ့ဦးမော်က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီကတော့အစီအစဉ်လိုကိုယ်နဲ့ကိုယ်ရွှေသမားချင်းချင်းချိတ်ဆက်ပြီးတော့လုပ်ငန်းလုပ်နေကြတာလေ။ကိုလိုရတော့ဒီလိုမျိုးဖွင့်ပြီးတော့မှလုပ်ကြရတာမဟုတ်ဘူးဆိုတော့ဒါနဲ့ဒါအကြီးလုံးမဖြစ်ပါဘူးကျွန်တော်တို့ဒီမှာ။ကိုလိုကလည်းမြေကြီးတော့ခလေးသိမ့်နေတဲ့ငွေတောင်းကွယ်လောက်ရှိတဲ့တည်းနဲ့
ပြည်တွင်းမှာရွှေဈေးအစမတန်တက်နေတာကရွှေတင်သွင်းမှုပြတ်တောက်တာနိုင်ငံခြားငွေစီးဆင်းမှုအားနည်းလာတာကြက်ငွေရိုက်ထုတ်နိုင်ခြင်းရှိတဲ့ဆိုတဲ့ခံမှန်းချက်တွေရှိနေတာဒီလိုဘက်ပေါင်းစုံကမတည်ငြိမ်မှုတွေကြောင့်လို့သုံးသပ်နေရလဲရှိပါတယ်။ကမ္ဘာရွှေဈေးက2020ဩဂုတ်လ5ရက်မှာတအောင်စကိုဒေါ်လာ2000အထိရောက်ခဲ့ပူပါတယ်။အခုလည်းကမ္ဘာရွှေဈေးကတအောင်စကိုဒေါ်လာ2000လောက်အထိရောက်ရှိသွားနိုင်တယ်လို့လည်းစီးပွားရေးသတင်းတွေမှာခန့်မှန်းဖော်ပြနေကြပါတယ်။မြန်မာနိုင်ငံမှာရွှေဈေးအစမတန်ဆက်မတန်အောင်လို့ရွှေကုန်တွေတွေကထိန်းချုပ်နိုင်မှုကြိုးစားနေကြတာဖြစ်ပါတယ်။ရွှေဈေးတွေမြင့်တက်နေပေမဲ့လည်းအခုအချိန်ဒီမှာတော့ရွှေအယောင်းဝယ်အေးနေတယ်လို့ရွှေကုန်တွေတွေကပြောနေကြပါတယ်ခင်ဗျာ။
VOA American တန်ခါတင်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိအိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။အာနာသိန်းစစ်ကောင်စီနဲ့စပြီးဆွေးနွေးပြောဆိုဖို့ဆိုရင်အနိုင်ဆုံးအဆင့်ဖမ်းဆီးသားသူအလုံးကိုလွတ်ပေးဖို့နဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်နေပြစ်မှုအဆင့်ထိရောက်ခဲ့တဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရေးတေးကြရဲဆိုတော့မှစကားပြောလို့ရမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်။ပြီးသွားတဲ့ ASEAN အစည်းအဝေးထုတ်ပြန်ချက်အပေါ်အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားပြည်ပရဲ့ဖိအားနဲ့ဝင်ရောက်ဆော့ဖွဲ့ဆောင်ရွက်မှုတွေကိုဘလောက်ထိမျှော်လင့်တဲ့စရရိုင်းနဲ့ပတ်သက်ပြီးတနင်္လာနေ့မြန်မာစံတော်ချိန်ညပိုင်းမှာဒေါ်စင်မအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်
။ဒေါ်စင်မအောင် DOE နဲ့ဆက်သွယ်မေးမြန်းဆွေးနွေးခင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့ ASEAN အစည်းအဝေးပေါ့နော်။ ASEAN အစည်းအဝေးပြီးဒီမှာတို့လေကြောင်ကဘူးနဲ့နိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်။အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်။ဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ပစံပူပေါင်းဆောင်ရေးဝန်ကြီးဒေါက်တာဆာဆာကနေပြီးတော့ဒီအစည်းအဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာတယ်။ဆိုတော့ तू ကအာဆီယံအစည်းအဝေးကနေထွက်လာတဲ့ထုတ်ပြန်ချက်ကို तू ကြိုးဆိုရဲပေါ့နော်။အဲ့လိုမျိုးသူရဲ့ထုတ်ပြန်ချက်မှာဆိုထားတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်တာတွေတွေ့ရပါတယ်။ဆိုတော့သိချင်တာကဒီ ASEAN စီဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညွတ်ရေးအစိုးရ NUG ရဲ့တရားဝင်ထုတ်ပြန်ချက်ကိုတည်ပြစီခင်ဗျ။ဟု
တ်ကဲ့အခုဒီမေးခွန်းအတွက်ကျေးဇူးတင်ပါတယ်ခင်ဗျ။နည်းနည်း confuse ဖြစ်ကြလို့ပါဒီထုတ်ပြန်မှုနဲ့ပတ်သက်လို့လေ။အဓိကကတော့ NUG အစိုးရအဖွဲ့ရဲ့သဘောထားညင်ညာချက်နဲ့ပတ်သက်လို့ကျမတို့ဒီနေ့ပဲ NUG ရဲ့ cabinet အစည်းအဝေးရှိပါတယ်။ cabinet အစည်းအဝေးမှာကျမတို့ကအဓိကကတော့ဒီ ASEAN တောင်ဆောင်ပိုင်းရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်တစ်မျိုးစီဖြစ်ပါတယ်။တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရကောင်းတယ်ပေါ့နော်။တချို့နိုင်ငံတွေကတော့အားရဆရာမကောင်းဘူး။အဲ့ဒီလိုကြားထဲမှာမှ consensus သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်။နောက်ဆုံးထွက်လာတဲ့အဲ consensus အချက်၅ချက်ပေါ့နော်။ဒီ၅ချက်ကတော့အဲအားရဆရာမကောင်းဘူး။ဒါဝေဖန်ဆရာတွေဖြစ်တယ်ဆိုတဲ့အပေါ်မှာကျမတို့နားလည်တော့ပေါ့တယ်သို့တော်လည်းပဲတနိုင်ငံချင်းစီအရအမတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူကြက်တည်တယ်ဆိုတော့တောင်ဖို့လို့လေးထုတ်ဖို့ပြောဆိုလာတဲ့အာဆီယံကောင်းဆောင်တွေရှိပါတယ်အဲ့တော့ဒါအဒီနှစ်ခုကိုတော့ကျွန်တော်တို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်ဒီအတွက်ကြောင့်မို့လို့ကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တော့ဟာဘောနော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်ねကျွန်တော်တို့အစိုးရအဖွဲ့ရဲ့အဲဟိုဘောနော်ကောင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်အနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်ဟိုဒီဘီအိုရီနဲ့ဆွေးနွေးနေစဉ်ကာလမှာကိုပဲထုတ်ပြန်ပြီးတော့သက်ဆိုင်ရာအာဆီယံကောင်းဆောင်လို့စီကိုပြုပို့သွားဖို့ရှိပါတယ်။ဝန်ကြီးချုပ်ဦးမန်းနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့ဟိုဘာဆိုတာတော့ကျွန်တော်လည်းအခုမေးနေတဲ့အချိန်မှာပြောလို့မရသေးဘူးပေါ့
။အကြမ်းပြင်းတော့ပြောလို့ရပါတယ်။
ဟုတ်ကဲ့ပါ
။ဟိုဆိုလိုတာကတော့ခုနဒီအချက်၅ချက်မှာပါတဲ့တချို့ကိစ္စတွေကသတိနဲ့စောင့်ကြည့်ရမယ့်အနေအထားမျိုးရှိတယ်။အဲနောက်ပြီးတော့ကကြတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအခုညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကငင်းပယ်စရာမရှိဘူးမူအားဖြင့်လက်ခံစရာရှိတယ်။သို့တော်လည်းပဲအာဆီယံအနေနဲ့သတိချက်တင်တာကဒီ humanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြံတဲတွေနော်ဒီ IDP စသဖြင့်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအငြင်းတန်းဥဆောင်တဲ့အခက်အခဲမှာပါနေတယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကဒါလေ humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင် root cause ပေါ့နော်ဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီရင်းမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့အတိုင်းပြခိုင်းတာပြဿနာကိုဖြေရှင်းရင်းနဲ့မူရင်းမြစ်ပြဿနာကြည့်ပေါ်ကမျက်ွယ်ပြုတ်သွားတာမျိုးမဖြစ်သင့်ဘူးဆိုတော့ကျွန်တော်တို့ဟိုထောက်ပြမယ်အချက်တွေပါပါတယ်အဲနောက်တစ်ခုကကြတော့ဟိုပါပေါ့ဒီဖန်စီထိန်းသိမ်းခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ထုတ်ဖို့ပြောဆိုသွားခြင်းမရှိတော့မှာကျမတို့ငွေပြန်ပြီးတော့ဟိုပေါ့နော် complaint လုပ်ထားတဲ့သဘောအချက်အလက်မျိုးတွေပါပါမယ်။နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုနှူးနှစ်ဖက်ကမပြုတ်လို့ဖို့လို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ကွက်သွားဖို့လို့ရှိပါတယ်။ဒီအကြမ်းဖက်မှုတွေ violence ကဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်လက်မဲ့ငင်းညံ့စွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကျူးလွန်တဲ့ကျူးလွန်မှုဖြစ်တယ်။ဒါကြောင့်မလို့ဒီပေါ့နော်သူဒီလိုပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့လက်ခံနိုင်ကြမရှိဘူးလက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်ကွာနေတယ်ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုလို့ရှိပါတယ်ဒါအကြမ်းမြင်အဖြစ်ကျမတို့ ဒီသဘောထားထုတ်ပြန်ချက်တွေမှာပါမဲ့အချက်တွေကိုကျွန်တော်ညှောက်ပြီးရပါတယ်။မကြားခင်ကတရားဝင်ထုတ်ပြန်မှာဖြစ်တ
ယ်။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ကျွန်တော်တို့ဒီတွေ့ဆုံဝင်မြန်ကန်အတန်လွှင့်တဲ့ချိန်ကြာတော့ဒီချက်တွေကိုလူလူကသိရှိပြီးသားဖြစ်ပါလိမ့်မယ်။ဆိုတော့ဒီအာဆီယံအစည်းအဝေးမတိုင်ခင်ကလည်းပဲဒါကအာဆီယံဆိုတာကဟာလာတစ်လုံးကျွန်တော်တို့တွေလူလူကနားလည်လာတာကဒေတာတွေမှာနားလည်လာတာကဘာကနားလည်လာတာကဖေဖတိုင်းကစက်ကူကြပေါ်လीเนาะဘာမှအစွဲရှိဘူးဩဇာအာဏာမရှိဘူးဝင်မစွဲရေးဆိုတာတွေဘာတွေရှိတယ်ဆိုတော့အာဆီယံစည်းဝေးကနေပြီးတော့အများကြီးထွက်လာလိမ့်မယ်လို့ညှော်လင့်မထားကြတော့ညာလဲပဲဟလာအနေနဲ့အများဆိုသလိုတော့လာဒီချိန်မျိုးမှာပြောပြီးမှဒီလောက်ကြီးဖြစ်နေတဲ့အချိန်မျိုးမှာပထမဦးဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ကွဲမြဲသွားတက်တယ်ဆိုတော့အားလုံးကစောင့်ကြည့်ကြကြတာပေါ့နော်အထူးသဖြင့်မြန်မာလူကစောင့်ကြည့်ကြကြတာပေါ့ဆိုတော့ဒီအာဆီယံစည်းအဝေးနဲ့ပတ်သက်ပြီးတော့ NUG ကမြန်မာလူထုကိုဒီအစည်းအဝေးပေါ့ဘယ်လိုနားလည်သင့်တယ်ဘယ်အချက်ကိုယူသင့်တယ်လို့ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့အဓိကအပြင်တော့အခုအာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျမတို့လွန်ခဲ့တဲ့10နှစ်15နှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့သူဘဘအခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေရတယ်ဟိုပေါ့နော်မတူဘူးဆိုတော့ကျွန်တော်တို့ပြောကြားချင်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျွန်တော်တို့ကထူးခြားတဲ့အချက်ဖြစ်တယ်ဒါပေမဲ့ထူးခြားတဲ့အချက်မှာဘာပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့ထောက်ပြရတဲ့အချက်မှာလည်းပါပါတယ်နော်ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နောက်ပြီးတော့ constitution နဲ့ government ပေါ့နော်ဖွံ့ဖြိုးခံဥပဒေအခြေခံနဲ့အစိုးရဖွဲ့စည်းမှုတွေရှိဖို့လို့good governance ဆက်ရှိဖြစ်ပေါ်တာဒီမူရေပေါ်မှာအခြေခံတဲ့ ASEAN Charter ဆိုတာရှိနေခဲ့ပြီဖြစ်ပါတယ်ဆိုတော့ဒါကတော့ဒီ ASEAN Charter ပေါ်မှာဒါရင်းနှောင်းဥသိမ်းစိန်ပေါ့နော်ဥသိမ်းစိန်ကိုလည်းဒါလက်မှတ်ရေးထိုးခဲ့ကြတယ် ASEAN ကောင်းဆောင်တွေလက်မှတ်သဘောတူရေးထိုးခဲ့ကြဖြစ်ပါတယ်ဆိုတော့ဒီ guideline principle လို့ပြောရမယ်အဲဒီ Charter တစ်ခုရှိနေတယ်ပေါ့နော်ဒါကတော့ထူးခြားတယ်ပေါ့ဒီခင်ကလည်းမထူးခြားတယ်ဆိုတော့တစ်ဖက်ကလည်းမရှိနေလဲဆိုတဲ့ခါကျတော့ဒီ charter ကို night ကိုကဒီ charter ကို night နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘလို့ accountable လုပ်မယ်ပေါ့နော်သူကတာဝန်ယူတာဝန်ခံမယ်ဆိုတော့ accountable mechanism ကတော့ဒီ charter ရဲ့ ownership ပြောလို့ရတယ်ပေါ့နော်ဆိုတော့ guideline တော့ရှိတယ်ကိုယ်လည်းပဲဒီ guideline ကိုမလိုက်နာဘူးဆိုလို့ရှိရင်အရင်ဆောင်ရွက်မဲ့ accountable mechanism ကတော့ ownership ရှိနေပြီးတယ်ဆိုတာကိုတွေ့ရတယ်ဆိုတော့အများကြီးတော့မျှော်လင့်လို့မရဘူးသို့တော့ညာလည်းပဲမြန်မာနိုင်ငံဟာဒေတာရင်းနိုင်ငံတစ်ခုဖြစ်တယ်။ဒါကြောင့်ဒေတာရင်းနိုင်ငံတစ်ခုရဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာဒေတာနဲ့အဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်မှုကတော့မဖြစ်မနေလိုအပ်တယ်ပေါ့။ဒီစူးစမ်းအထောက်မှုတွေမှာမရဘူးဆိုရင်တော့တခြားနည်းနဲ့ကျွန်တော်တို့စူးစမ်းကြရမယ်ပေါ့။ဆိုတော့အခါကျတော့ဒီအာဆီယံကျွန်မနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးအောက်ပေါ့နော်။အပါဝင်ခုနကပြောတဲ့ကမ္ဘာကုလသမဂ္ဂကလည်းဒီတိုင်းမှာဒေတာရင်းမှာရှိနေတဲ့အဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်မှုပေါ့။ဒေတာရင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့သူ့ရဲ့ data တို့သူ့ရဲ့အဖွဲ့အစည်းကို data တွေဟိုအခြေခံတဲ့အာဆီယံရဲ့မိသားစုဝင်ဖြစ်နေတဲ့နိုင်ငံတကာနိုင်ငံအနေနဲ့ဒါစူးစမ်းအထောက်ကြီးတဲ့စူးစမ်းအထောက်မှုတစ်ခုလိုပဲကျွန်တော်တို့မြင်ပါတယ်ဆိုတော့အာဆီယံမှာတော့စီရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာဒီလိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်လေလုပ်တာမရှိတာကတော့ကျွန်တော်တို့ဒါအားလုံးအတွေ့အကြုံရအောင်ဖြတ်သန်းမှုရအောင်သိရှိထားပြီးဖြစ်ပါတယ်ဥပဒေလည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းအတာကနေအရင်ဆောင်ရွက်မှုလုပ်ဖို့ဆိုရင်တော့ data တွေအဖွဲ့အစည်းတစ်ခုကိုပဲစူးစမ်းအထောက်မှုကိုအချိန်ပေးသင့်တယ်လို့ဒါကမ္ဘာနိုင်ငံတွေကတင်ယူဆောင်မရပါဘူး။ဒါကြောင့်မို့လို့ဒီစူးစမ်းအထောက်ကြတယ်လို့ကျွန်တော်ဒီဘက်နားလဲ။ဟု
တ်ဟိုနောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုအချိန်နဲ့ကပ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲအလားအနာသိန်းနာကိုဆန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းပဲအပြင်းထန်ဆက်ဖြစ်နေတာပဲ။ဖြိုခွဲတာတွေနေနေတာတွေကလည်းပဲအပြင်းထန်ဆက်လုံနေတော့မဲ့စစ်ကောင်စီဘက်ကလည်းကျွန်တော်လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကဟာလာဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်မျှော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါမြန်မာလူလူတွေလူမျှော်လင့်ကြတယ်ပေါ့ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလူလာတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်ကောက်ွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘယ်လောက်အထိမျှော်လင့်လို့ရကြလဲဘယ်လောက်အထိအားကိုးအထားပြုသင့်တယ်လို့ဒေါ်စင်မောင်တို့လူသားညီညွတ်ရေးအစိုးရအနေနဲ့ပြောချင်ပါတယ်ခင်ဗျအ
ဓိကတော့ဒီပကအားဆိုတာဒီမင်းကလှုပ်ရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်တိုက်တန်နဲ့ပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှုပ်ရှားမှုကိုပဲကြည့်ကြည့်ကျမတို့ကနိုင်ငံတစ်ခုဒါမှမဟုတ်နိုင်ငံရေးစနစ်တစ်ခုဒါမှမဟုတ်လို့ရှိလို့ရှိရင်လည်းတော်လည်းတစ်ခုဝေးဖောက်ဖို့ဆိုတာဒီမင်းကပဲစကြရတာဖြစ်ပါတယ်အထူးအဖြစ်ဒီမင်းလို့ပြောရင်ခုနပြောတဲ့ပြည်သူလူထုရဲ့နိုင်ငံရေးအင်အားစုတွေရဲ့ဒါဟန်ချက်ညီပြီးတော့ငါတို့ကတော့ဒီလိုလုပ်မှဖြစ်တော့မယ်ဒီလိုတုံ့ပြန်မှရတော့မယ်ငါတို့တိုင်းပြည်ရဲ့အခြေအနေကကြမှာဟာငါတို့ကိုယ်တိုင်ပါဝင်မှာတုံ့ပြန်မှရတော့မယ်ဆိုတဲ့စုံချက်တစ်ခုပေါ့နော်ဒီစုံချက်ကအရင်ကအရေးကြီးပါတယ်ဒါပြည်တွင်းရဲ့ ဆုံးချက်ပေါ့နော်ဒီဝင်းမှာပြည်သူလူထုရဲ့နိုင်ငံအင်အားစုရဲ့အတက်ကြွလှုပ်ရှားတဲ့သူတွေရဲ့အစရှိဖြစ်ပေါ့နော်ပေါင်းစုံပြီးတော့ဒီအခြေအနေကိုတော့ငါတို့ဒီလိုတုံ့ပြန်မှကြားတော့မယ်ဒါငင်ခံနေရမယ့်အခြေအနေမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးမှာကျွန်တော်တို့ဆုံးချက်ဖြစ်ခဲ့တယ်ပေါ့နော်ဝေကောက်တို့ကြောင့်ခံရတယ်တို့တော့ပူစလဲရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့တာမန်သားမဲနိုင်ငံသူနိုင်ငံသားတွေအလွှာပေါင်းစုံကနိုင်ငံသားတဦးချင်းစီရဲ့ဘယ်လိုပြောနိုင်ငံရေးအာဏာပေါ့ဒီအပေါ်မှာလက်မခံနိုင်မှုတွေကအရန်ကိုအရေးကြီးပါတယ်ဒါကြောင့်သာနေနိုင်ငံတကာကလည်းအတန်ရှင်းယူပြီးတဲ့အခါကျတော့အပိုပြီးတော့ဒီမြန်မာနိုင်ငံရဲ့ issue ကိုအာရုံစိုက်လာတယ်ဖြေရှင်းရမယ့်အနေအထားဖြစ်လာတယ်လို့ဒီအတိအမှတ်ပြုကြတာဖြစ်တယ်ဆိုတော့ဘလောက်ထိဒီကိုခုနကအကိုမေးသွားတဲ့မေးခွန်းမှာပါတယ်နော်နိုင်ငံတကာကိုဘလောက်ညှော်လင့်လို့ရမလဲဆိုရင်နိုင်ငံတကာကိုကျမတို့စူးစမ်းအားထုတ်ရင်အားထုတ်မှုရှိသလားညှော်လင့်လို့ရတယ်ကျမတို့ပြည်ရင်းကသက်ဆိုင်တဲ့သူတွေကျမတို့ကိုယ်တိုင်ပေါ့နော်စူးစမ်းအထောက်အမှုမရှိဘဲနဲ့တော့ဘုသူ့စီကအခုအညီထောက်ခံမှုအားပေးမှုမှာကျမတို့ပြောလို့မရပါဘူ
းတတိယဖြစ်တော့လက်တယ်မကူခင်ကိုကအရင်ညှိရမယ်အတိတ်ပဲပေါ့နော်ဒေါ်စင်မောင
်ဟုတ်ပါဟုတ်ပ
ါဆိုတော့အခုကတော့အားထုတ်နေကြပါတယ်ဒေါ်စင်မောင်တို့လည်းအားထုတ်နေကြတယ်လူသူကလည်းပဲအားထုတ်နေကြတယ်တာမန်လူသူကအစအားထုတ်နေကြတာတွေကျွန်တော်တို့အဝေးကနေပြီးတော့တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆွဲဖက်မှုရှိမလာဘူးဆိုရင်မြန်မာလူလူအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောင့်ခံပြီးတော့စန့်ကျင်နေနိုင်အောင်မှာပါလဲလောစင်မောင်ကြီး
ဒီတိုက်ပွဲကတော့ပြောရမယ်ဆိုရင်ဒီအခင်းချင်းကပေါ့ကျွန်တော်တို့ဘသူနဲ့မှတိုင်ပင်မထားဘဲနဲ့ဆွေးနွေးမထားဘဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပြောလို့ရတယ်နားလည်မှုပေါ့နော်ကျွန်တော်တို့နိုင်ငံရေးကနားလည်မှုခံစားမှုဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဘယ်တော့မှနိုင်ငံရေးမှာဟာလားအစိမ်းဝင်စားမပါဘူးဟိုထင်ထားရတဲ့မျိုးဆက်တွေကိုယ်တိုင်ကဘာပဲပြောပြောဟောဥဆောင်ပြီးတော့ပါဝင်လာကြတဲ့အခင်းချင်းတစ်ခုဖြစ်ပါတယ်ဆိုတော့ဒါကဘာကိုပြောချင်လဲဆိုတော့ကျမတို့တွေလာအခုအနေထားပါလဲဆိုတော့ဘသူကမှနိုင်ငံရေးမှာစီနီယာဂျူနီယာမရှိတော့အားလုံးဟာအခုเนาะဟိုဟိုးလုံးကမျိုးဆက်တွေကနေစလို့အခုနောက်ဆုံးမျိုးဆက် generation တွေအထိကျမတို့အတိုင်းပြည်ပေါ်မှာအာဏာရှင်ခြေမချနိုင်ရေးအတွက်လုပ်ကိုလုံးမဖြစ်တော့ဘူးဒီလိုဝဲဟာဒီလိုဝဲမှာမှငါတို့အနိုင်မတက်နိုင်လို့ရှိတက်လုံးနောက်မျိုးဆက်တွေဒီမျောလင်းစရာမရှိတော့ဘူးဆိုတော့ဒါခံယူချက်မျိုးအမြင်မျိုးအမြော်အမြင်မျိုးနဲ့တော့ဒီတိုက်ပွဲကိုတိုက်နေကြတာဖြစ်တယ်ဒါကြောင့်မနိုင်နိုင်အောင်လို့တိုက်ကြမှာဖြစ်တယ်ဒီပွဲဟာကျမတို့တည်ပွဲမဟုတ်ဘူးတည်ပွဲမဟုတ်ဘူးဒီလိုပွဲကျမတို့အနိုင်သာတော့အနိုင်ဆိုတဲ့နေရာမှာဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုပြည်ထောင်ရေးအတွက်ပေါ့နော်ဒီဂျီမန်းချက်ပန်းနိုင်ကိုအကြောက်သွားမဲ့အနိုင်မျိုးပါဆိုတော့ဒီအခင်းချင်းကိုမထူထောင်နိုင်ဘူးဆိုလို့ရှိရင်ကျမတို့တက်လုံးနောက်ပဲမျိုးဆက်မှပြန်လာနိုင်တော့မယ့်အနေအထားမဟုတ်ဘူး။ဒါဟာအခွင့်အရေးတရဖြစ်တယ်။နောက်ဆုံးအခွင့်အရေးတရဖြစ်တယ်။ဒါကြောင့်မို့လို့ရှိသမျှအားကုန်ခွန်ဆိုင်မလျှော်သောဆွဲလုံးလားနဲ့ဒါသွားကြမယ်ဆိုတာကျမတို့တွေ့ကြည့်ရဲ့စကားပြောကြည့်ရဲ့အခွင့်အရေးတိုင်းလူငယ်တိုင်းတာမန်နိုင်ငံသားတွေရဲ့စိတ်ထဲမှာဒီစိတ်ကထိတ်ဟောင်းနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီတိုက်ပွဲဟာကျမတို့ကနိုင်မှာပါ။အနိုင်ကိုတိုက်ကြမယ့်တိုက်ပွဲဖြစ်ပါတယ်လို့ကျမပြောချင်တယ
်။ကျွန်တော်က88မျိုးဆက်လို့ပြောကြတဲ့မျိုးဆက်ထင်မှာပါတာပေါ့လေနော်။88ကိုကျွန်တော်ကကိုတွေးမျက်မြင်ကြုံခဲ့ရတယ်ဟလာဒီနောက်ပိုင်းလှူရှားမှုတွေကိုလည်းပဲကြုံခဲ့ရတာရှိတယ်လို့ပြန်ကြားခဲ့ရတာရှိတယ်ဆိုတော့ကျွန်တော်နားလည်တော့88လှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်အဲရေရှည်အမျော်အမြင်ဘယ်လောက်ရှိတယ်လဲရေရှည်ဟလာစီမံကိန်းချထားတာဘယ်လောက်ရှိတယ်လဲဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီနေ့ကာလမှာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အနေအဆုံးအဖြစ်ပေါ့နော်ဒီဒေါ်လာရေးကဘယ်လောက်ကြာနိုင်တယ်ဆိုတော့ရေရှည်အမြင့်ဒါ vision ပေါ့နော်အဲ့ဒါအပါအဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော့စမောင
်ဟုတ်ကဲ့ဒါကသူချက်ပေါ့နော်88နဲ့မတူတဲ့အခုဒီ2000ဒီ87မှာဖြစ်ပေါ်လာတဲ့အခင်းချင်းရဲ့သူချက်လို့ပြောလို့ရပါတယ်ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒါ88ကလူမှုရဲ့ legitimacy ပေါ့လူမှုရဲ့လှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲသွားတာဖြစ်တယ်ပေါ့နော်နောက်ပြီးတော့မှအတော့အဲ့ပေါ်မှာအခြေခံပြီးမှ90ရွေးကောက်ပဲလို့ပြောတာဖြစ်တာအခုဖြစ်ပေါ်လာတဲ့အခင်းချင်းအကြတော့လက်ရှိအစိုးရပြည်သူလူထုကနေပြီးတော့ရွေးကောက်တင်မြောက်ခံထားရတဲ့အရသာအများစုပဲနော်ဒီ2825ရာခိုင်နှုန်းကတက်ကပေါင်းနေတယ်ဒါပေမဲ့အများစုကဟလာအရသာကိုလွတ်လပ်စွာရွေးကောက်တင်မြောက်ခံထားရတဲ့အရသာအစိုးရရဲ့လက်ထဲကနေပြီးတော့မှအာဏာကိုလှုပ်ယူသွားတာဖြစ်တယ်နော်88လုံးကကြတော့သူတို့ပေးထားတဲ့မဲတွေကိုမတရားလုပ်တယ်လို့မခံစားရဘူးအခုကကြတော့နာတော့သူတို့ဒီကိုဗစ်ကာလကြီးမှာသက်စွန့်ဆန်ပြားထွက်ပြီးတော့နော်သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ပေါ်ခဲ့ရတဲ့မဲတွေကဒါပေါ့နော်မထော်မနဲလို့တယ်ဒါတယောမောကလို့တယ်ဆိုရဲခံစားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ဆိုတော့ဒါကတစ်ချက်အဲ့ဒီ legitimacy ကတော်တော်လေးအဲက ောင်းနေပေါ့နော်အားသာတဲ့ချက်ဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့ရခဲ့တဲ့အတိုင်းဒီအုပ်ချုပ်တဲ့နောက်ပြီးတော့လွတ်တော်ကိုယ်စားလှယ်ပြုလုပ်ခဲ့တဲ့အတွေ့အကြုံတွေဒီလူလူနဲ့ကြားမှာရှိခဲ့တဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့အတွက်ပြီးဆောက်ထားပြီးသားဖြစ်နေတယ်ဘယ်လိုလုပ်ရမလဲဘယ်လိုပန်းရမလဲအဲ့တော့ခုနကပြောတဲ့မဟာဗျူဟာနီးဗျူဟာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီ21အရာစုပင်လို့ပေါ့နော်မဟာဗျူရေးကိုစဉ်းစားမယ်ဆိုလို့ရှိရင်မဟာဒီနိုင်ငံရေးကိုစဉ်းစားမယ်ဆိုတိုင်းသားအရေးဖက်ဒရယ်ရေးကိုဖယ်ထားပြီးတော့အဲ့ဒီတိစောက်ရေးနဲ့ပြည်ပြောင်းလဲရေးကိုကျွန်တော်တို့စဉ်းစားလို့မရတော့ဒီနှစ်ခုကပွဲကြလို့မရဘူးပြည်ပြောင်းလဲရေးလုပ်မယ်မြန်မာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားရေးဖက်ဒရယ်အရေးကိုလက်ွယ်ပြုပါရင်ဒါအကြဆုံးပါပဲဖြစ်ပါဆိုတော့ဒီကိစ္စအရေးကိုလည်းကျွန်တော်တို့ပြီးခဲ့တဲ့9နှစ်မှာစစ်ခေါင်းဆောင်တွေပါလို့ဆွေးနွေးရတာအကန့်အသတ်ရှိတည်တိုင်အောင်ကျွန်တော်တို့တိုင်းသားနဲ့တိုင်းအဖွဲ့အစည်းတွေတိုင်းသားနိုင်ငံရေးပါတီတွေနဲ့စတိတ်ဟိုလာတွေကြားထဲမှာထိုက်တဲ့အထီးတွေ့မှုအဆက်အသွယ်ကျွန်တော်တို့ကြည့်ခဲ့တယ်ကျွန်တော်တို့အားရလောက်အောင်တော့မရှိခဲ့ဘူးကျွန်တော်တို့စိတ်တိုင်းကြတော့မဖြစ်ခဲ့ဘူးသို့တော့ဒီဆွေးနွေးပွဲတွေမှာကျွန်တော်တို့ဆုံခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့ဒီကယ်လီပါသွားပြန်ဖြစ်တယ်ဆိုတော့အခုဒီချိန်မှာကြတော့ကျွန်တော်ဒါကြောင့်မလို့ပဲ Federal Charter ဆိုပြီးတော့ကျွန်တော်တို့အပိုင်းထွက်လာတာဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီအခု CRPH ပဲဖြစ်စေနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စေဒီတိုင်းအဖွဲ့ဖွဲ့လိုက်ုံနဲ့ပြီးသွားတာမျိုးမဟုတ်ဘူးလူတွေအဲ့ဘောနော်မတူတဲ့ background ကတိုင်းသားတွေပါရင်ပြီးရောထွက်တာမျိုးမဟုတ်ပဲဒီအဖွဲ့စည်းကဘာလို့ပဲဂျားကာလာအခုဂျားကာလာပေါ့နော်အခုဂျားကာလာမြို့သားညီမျိုးတွေအစိုးရဆိုပါဘူးဒီဂျားကာလာမှာကျွန်တော်တို့ဘာလို့ကျွန်တော်တို့ရဲ့ vision ကပါတယ်ကျွန်တော်တို့ရဲ့ mission ကပါအဲ့တော့ဒီဂျားကာလာမှာလုံရင်းနဲ့မှတပြိုင်နက်တည်းခုနပြောတဲ့ဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခိုက်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်လုံမဲ့အခင်းကျင်းပေါ့နော် transition ပေါ့အဲ့ခါကျမှအတွင်ကူးပြောင်းရေးကာလာအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီပဲအခုဒီပြောင်းရေးကာလကဘာလို့လဲဆိုရင်အခုဒီဂျားကာလာယာယီပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာဦးကျွန်တော်တို့ Federal ရေးရဝန်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဘာလဲဆိုတော့အနာဂတ်အတွက်ကျွန်တော်တို့ရဲ့ vision ပါပဲနော်အဲ့တော့ Federal နဲ့ပတ်သက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစွဲမယ်နောက်ပြီးတော့လာမယ့်ဖြစ်ပေါ်လာမယ့်နိုင်ငံရေးအခင်းအကျင်းတစ်ခုအတွက်မှာကျွန်တော်တို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ် Federal အတွက်ပေါ့နော်ဒီဆွေးနွေးရင်းနဲ့အဲ့ဒီအခင်းအကျင်းကိုသွားတော့ကျွန်တော်တို့ရဲ့ vision mission ကရန်ကုန်ရှင်းပါတယ်အခုဂျာကာလာမြို့သားညီညီရေးအစိုးရသည်ဒီလူလူကရွေးကောက်တင်မြှောက်ခံလိုက်တဲ့ဒီအောင်စုလွတ်တော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ယာယီမြို့သားညီညီရေးအစိုးရဂျာကာလာမြို့သားညီညီရေးအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီ Federal Charter လို့ပြောတဲ့ Part 1 Part 2မှာကျွန်တော်တို့ပါခဲ့တဲ့အတိုင်းကျွန်တော်တို့ဆောင်ရွက်မယ် Part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာမူတည်ပြီးတော့ဒီလေကြောင်းရဖြစ်တဲ့ living document လို့မျိုးနဲ့ကျမတို့အလုပ်ပြန်အောင်လုပ်ထားတာဖြစ်တယ်။ဒါပေမဲ့ principle အချင်းတော့ကျမတို့က charter ရဲ့ part 1မှာတော့ဘယ်လိုသွားမလဲ။တိုင်းပြည်ကိုတော့ဒီလိုတိစောက်မှရမယ်ဆိုတော့ကျမတို့ဆွေးနွေးခဲ့ကြတဲ့ stakeholder တွေကြားထဲမှာဒါကဘုံသဘောတူညီချက်အနေနဲ့အခြေခံမှုချမှတ်ထားပြီးတာဖြစ်တယ်။ဆိုတော့ကျမတို့ရဲ့မဟာဗျူဟာနီးဗျူဟာကဘာလဲလို့ပြောလို့ရှိရင် federal charter ဖြစ်ပါတယ်လို့ကျမပြောချင်ပါတယ
်။ဟုတ်ကဲ့ပါ။ဆူကြပါစို့ဗျာ။ဟလာကုလသမဂ္ဂပဲဖြစ်ဖြစ်ဟလာအာဆီယံပဲဖြစ်ဖြစ်စသည်အားဖြင့်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံတစ်ခုခုကပဲဖြစ်ဖြစ်တဖွဲ့ဖွဲ့ကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRPH အကြမ်းမှာ NUG အကြမ်းမှာစကားပြောဖို့ဂျားဝင်ညှိနှိုင်းပြီးဆိုကြပါစို့နော်ဆိုတော့ NUG အနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောဖို့အဆင့်အတွဲတင်ကြိုသတ်မှတ်ချက်တစ်ခုခုဥမာဒါရမှဒီချက်ရမှာဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှာဆိုတာဟာမျိုးထားပြီးတော့မှစကားပြောမှာလားဒါမှမဟုတ်ရင်ဘာတင်ကြိုသတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှာလားပြောမဲ့ဆိုတဲ့အစီအစဉ်မျိုးရောရှိပါသလားတော့စင်ပါဟုတ
်ကဲ့အဒီမိကောင်ကအရန်ကောင်းတဲ့မိကောင်ပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ February လ1ရက်နေ့တုန်းကဆိုလို့ရှိရင်တော့ပုံသဏ္ဍာန်တစ်မျိုးနဲ့ဖြစ်လိမ့်အဲ့ချိန်တုန်းကတော့ dialogue ကပုံစံတစ်မျိုးဒါပေမဲ့အခု2လကျော်3လနီးပါးကြာလာပြီးတဲ့ကာလစစ်ကောင်စီကအင်မတန်မှသွေးဆွန်းသွားပြီးပြည်သူလူထုရဲ့အသက်တွေအများကြီးပေးခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့လော်ပေါင်းစုံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်တာမန်အရက်သူရက်သားနိုင်ငံသူနိုင်ငံသားမျိုးစုံနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမိသားဖြစ်သွားတယ်ဒီအချိန်ဒီမှာကျမတို့ကဘာတီချိုသတ်မှတ်စည်းကမ်းမှမပါပဲသွေးဆွန်းဆွေးနွေးဖို့ဆိုတာတော့အင်မတန်နိုင်ငံရေးအရအမှန်မဲလို့ရကြတယ်မဖြစ်တဲ့ဆိုတော့ကျမတို့ကတစ်ချက်ဖန်စီချင်းသိမ်းခံထားရတဲ့ခေါင်းဆောင်တွေပေါ့နော်။ကောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့အဖအဝင်တာမန်အရက်သားပေါ့နော်။ဟိုတက်ကြွလှုပ်ရှားတဲ့သူတွေအစုံအားလုံးကိုလှုပ်ပေးရမယ်။ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ကောင်းဆောင်တွေအခုဒါအင်မတန်ပြည်သူတို့အခုကျမတို့စကားပြောနေတဲ့အချိန်မှာကိုပဲရန်ကုန်မြို့လိုနေရာမျိုးတွေမှာတခြားဒေသတွေမှာ နော်လူလူကို threat ဖြစ်နေတယ်နေမိနေနေအောင်ကြောက်ကြောက်နေအောင်နော်ချင်းချောက်ပဲညှဉ်းပန်းနှိပ်စက်တယ်နော်ပြည်သူလူထုရဲ့ပစ္စည်းတွေကိုလူငယ်အဲဒီလိုနေထိုင်မှုတွေပေါ့နော်ဆိုတော့လုံနေတဲ့အခင်းချင်းတွေနောက်ပြီးလူလူတတ်တယ်ညှဉ်းပန်းနှိပ်စက်တယ်ဘယ်လိုညှဉ်းပန်းနှိပ်စက်တဲ့ပုံတွေဖန်စီထိန်းထိန်းခံရတဲ့သူတွေဆိုလဲဘယ်လောက်ညှဉ်းပန်းနှိပ်စက်ခံရတယ်လဲဆိုတာပုံတွေနဲ့ထုတ်ပြတယ်စသဖြင့်ကြုံပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအရလာအကြမ်းဖက်မှုတွေရှိဆိုတော့ဒီအကြမ်းဖက်မှုတွေကဘယ်ကလာတာလဲဆိုလို့ရှိရင် structural violence လို့ပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုအခမ်းအနားမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept ပေါ့နော်အဲ့ဒီအခြေခံကြီးပေါ်က structural violence ကိုဖြစ်စေတယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒီ structural violence ဒီ physical violence နော်နောက်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာ psychological violence ကိုဖြစ်စေတဲ့ structural violence ကိုမပြင်းပဲနဲ့ကျွန်တော်တို့စကားပြောဖို့ဖြစ်နိုင်တာဒါတွေကိုသဘောတူဖို့ကျွန်တော်တို့လိုပါတယ်အဲ့တော့တိချက်ကပြောရမယ်ဆိုလို့ရှိရင်တော့ fancy ထိန်းသိမ်းထားတဲ့သူတွေလွှတ်ရမယ်ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့ crime against humanity လို့ကျွန်တော်တို့ပြောလို့ရတယ်လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ဖြစ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြစေပြီးတော့မှကျွန်တော်တို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျွန်တော်တို့မဖြစ်နိုင်ပါဘူးဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျွန်တော်တို့ကingenuity ထပ်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်လို့ခွင့်ရသွားမယ်ဒီလေးယူကျွန်တော်တို့ဖြောင်းမှရမယ်လို့ပြောချင်ပါတယ
်ကျွန်တော်မေးခွန်းတော့မဟုတ်ပါဘူးကျွန်တော်ပြည်သက်တွေကျွန်တော်မြင်တည်တဲ့ဟလာဒီမှာပြည်တွင်းကလူတွေကပြောခဲ့ပြောတဲ့ဟိုစကားလေးကျွန်တော်တော်စမောင်တို့ကိုကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြဲကြီးဒီတစ်ချိန်မှာတော့ဟလာခုနလိုဖြစ်ခဲ့တာတွေအတွေ့တော်ဝင်ရှိမှုတော်ဝင်ခမှုဖြစ်ရှိမှုမရှိပြင်းတဲ့အမျိုးသားရင်ကြားစီအမျိုးသားပြန်လဲတင့်မြဲရေးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဟေ့ဆိုတဲ့စကားမျိုးတွေကျွန်တော်ကြားပါတယ်တော်စမောင်တော်စမောင်တို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်ဒီကြားပြီးတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့လည်းအဲဒီလိုမျိုးမီဒီယာတွေရှိမှသာလေကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ချက်ကဘာတွေလဲဆိုတော့ပြည်သူလူထုတစ်ဆင့်ညှောက်ရင်းကြားနေတာဖြစ်ပါတယ်အခုလိုအခြေအနေမျိုးမှာကျွန်တော်တို့အတွက်အပေါ်ပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်။ကျေးဇူးများတင်ပါ
တယ်။ဒါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာပါ။အခုအခါမှာတော့ဗုဒ္ဓဦးနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်။VOA မြန်မာပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ။ VOA American အတံခွဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေပါတယ်။ရှင်းတော
့အစီအစဉ်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်းတက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးဂျာဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးသပ်ပြီးအနာသိစစ်တပ်အကျိုးရှိစေမဲ့လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနီမှာတိုက်တွန်းပါတယ်။ဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ကဆက်လက်ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်နိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ယောက်ျားပုံစံနဲ့ဆက်လက်ဆန့်ကျင်နေကြပါတယ်။ရန်ကုန်မြို့မှာဆီယနာရှင်ဆန့်ကျင်ဆန္ဒပြတဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေအဖွဲ့ကအင်အားရာချီပါဝင်တဲ့ဆန္ဒပြလူငယ်တွေလုံခြုံရေးခြေနေပုံမူတည်ပြီးလျှက်တပြဆန္ဒပြပွဲတွေအင်္ဂါနေ့ကလုပ်ကြပါတယ်။မင်းတပ်မြို့ဝင်မှာတော့မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအင်္ဂါနေ့ကထိတ်တိုက်တိုက်ခိုက်ကြပါတယ်။တစ်ချိန်တည်းမှာပဲဆန္ဒပြလူငယ်တွေကရင်မျိုးသားစေယုံ KNU ရဲ့တပ်စခန်းတစ်ခုမှာစစ်တင်တန်းတက်နေတဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်လာပါတယ်ရှင်။ထိုင်းနယ်စပ်မြန်မာဘက်ခြမ်းကင်းပြည်နယ်ထဲမှာအင်ကာနစ်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ခြမ်းကကြေးရွာတွေကရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုစတန်ဖို့ဒ်တက္ကသိုလ်ရှော်ရင်စတိုင်အေရှားပစိဖိတ်သုတေသနဌာနက2021ခုနှစ်အတွက်ရှော်ရင်စတိုင်ဂျာနယ်လစ်စင်အဝေါ့ကိုသတင်းသမားဥစွေဝင်းကိုရွေးချယ်တဲ့အကြောင်းအင်ကာနီမှာကြေညာပါတယ
်ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်ခဲ့ရတာပါဒေါ်သာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှဖျားချမ်းသာကျမ်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမွန်ပါ
This program has come to you from the